ယူကရိန်းနိုင်ငံအရှေ့ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေလျှော့ချရေးအတွက်ရုရှားဘက်ကပထမဆုံးအဆင့်ဆောင်ရွက်ရမယ်လို့အမေရိကန်ဘက်ကပြောဆိုခဲ့တဲ့ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာယူကရိန်းနိုင်ငံ Kiev မြို့တော်ကိုပထမဆုံးအကြိမ်ဖြစ်တရားဝင်ခီးစဉ်ဖြစ်နေရောက်ရှိနေတာပါ။ယူကရိန်းအရှေ့ပိုင်းပဋိပက္ခတွေအဆုံးသတ်ရေးနဲ့လက်ရှိသွားနေတဲ့ပြည်ပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေအပေါ်ထောက်ပံ့ရေးနဲ့ပတ်သက်ပြီးတော့ယူကရိန်းသမ္မတ Petro Poroshenko နဲ့တွေ့ဆုံပြီးတဲ့နောက်အမေရိကန်နိုင်ငံသားရေးဝန်ကြီး Tillerson ကအခုလိုပြောလိုက်တာဖြစ်ပါတယ်။2015ခုနှစ်ကရုရှားနဲ့ယူကရိန်းဆူရကြာရရှိထားတဲ့အပြစ်ခတ်ရစဲရေးမင်းသဘောတူညီချက်ကိုရည်ရွယ်ပြီးတော့သက်ဆိုင်သူအားလုံးတို့ကဒီပန်းနိုင်တွေကိုအခိုင်အမာရပ်တည်နေသမျှရှိနေသမျှတိုးတက်မှုတွေရှိအောင်ဆောင်ရွက်နိုင်မယ်လို့ယုံကြည်ထားကြောင်းအမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတို့ဆိုင်ရာအမေရိကန်တမ္မာကြီးဟောင်းကတ်ဝေါ်ကာကိုယူကရိန်းအရေးစစ်ဆင်ညီနိုင်ရေးအထူးကိုယ်စားလှယ်အဖြစ်ဝန်ကြီးတယ်လဆန်ကထပ်ထားတာပါ။မစ္စတာဝေါ်ကာကဝန်ကြီးတယ်လဆန်နဲ့တူယူကရိန်းနိုင်ငံခီးစဉ်မှာလိုက်ပါခဲ့ပါတယ်။မစ္စတာဝေါ်ကာအနေနဲ့ကတော့ယူကရိန်းအရှေ့ပိုင်းအရေးဖြစ်ရှိမှုရည်ရွယ်တဲ့ဂျာမနီပြင်သစ်ရုရှားယူကရိန်းနိုင်ငံတို့ရဲ့ Normandy Format အဖွဲ့ရဲ့ယူကရိန်းရေးစစ်သက်ညီနိုင်မှုမှာပါဝင်သူအလုံးနဲ့ပုံမှန်စစ်သက်ညီနိုင်တော့မှာဖြစ်ပါတယ်ခင်ဗျာ။